ဒီပန်းကိုကုန်တင်ပို့ပြီးတော့ရလာတဲ့နိုင်ငံသားငွေပမာဏကိုသက်ဆိုင်ရာဘဏ်တွေမှာစရင်းရှင်းလင်းမှုမရှိဘဲနဲ့ဆက်ပြီးတော့ကင်ဆောင်ထားတဲ့ပြည်တွင်းကုမ္ပဏီပေါင်း600ကျော်ရဲ့စရင်းကိုဗဟိုဘဏ်ကထုတ်ပြန်လိုက်ပါတယ်။နောက်ထပ်ရပ်ပေါင်း30အတွင်းမှာစရင်းရှင်းလင်းမှုမရှိဘူးဆိုရင်တော့ပို့ကုန်တွင်းကုန်ဆိုင်ရာလုံထုံးလုံနည်းတွေနိုင်ငံသားသုံးငွေစီမံခန့်ခွဲမှုဥပဒေတိုင်းဆက်ပြီးတော့ဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံဗဟိုဘဏ်ကနေပြီးတော့တတိပေးပါတယ်။ရန်ကုန်ကပေးပို့လာတဲ့တရင်ကိုတားညီပြောပြပေးပါရှင်။
ပို့ကုန်လုပ်ငန်းရှင်တွေအနေနဲ့ရလာတဲ့နိုင်ငံသားဝင်ငွေကိုတစ်လထက်ပို့ပြီးတော့မကန်ထားရဘူးလို့ဘိုဘန်ကနေပြီးတော့အောက်တိုဘာလ3ရက်နေ့ကသတိပေးကြေညာထားတာပါ။နိုဝင်ဘာလ2ရက်နေ့မှာတော့ဒီအသိပေးချက်ကိုလိုက်နာမှုမရှိသေးတဲ့ပြည်တွင်းကုမ္ပဏီပေါင်း663ခုရဲ့စင်းကိုဘိုဘန်ကထုတ်ပြန်ပါတယ်။ဒီစင်းဟာ2019ရဲ့မှာရခဲ့တဲ့ကုမ္ပဏီတွေရဲ့နိုင်ငံသားပို့ကုန်ဝင်ငွေစင်းဖြစ်ပြီးတော့နောက်ထပ်ရပောင်း30အတွင်းမှာစင်းရှင်းလင်းရမှာဖြစ်ပါတယ်။ဒါပေမဲ့လည်းတချို့ကုမ္ပဏီတွေဟာပို့ကုန်ကနေပြီးတော့နိုင်ငံသားငွေအပြည့်အဝပြန်မရသေးရမလို့တလအတွင်းအပြတ်သက်စင်းရှင်းဖို့အခက်အခဲဖြစ်နေတဲ့အကြောင်းစံပို့ကုန်လုပ်ငန်းရှင်တူကဗီဒီယိုကိုပြောပါတယ်
။အခုတော့ပြောရတာတကယ်နေလေအခုကစင်ကာပူကလေးတွေကပြောရတဲ့စင်ကာပူဗန်လေးကိုကိုရမယ်ပုံမှုဝင်မှန်းဒီမဝင်မှန်းဒီအဲ့လိုကြည့်ကြည့်အခုတော့လည်းပုံမှုရဲ့ကစားရေးချက်ကိုစာရင်းကလည်းဒါစင်းကျက်လက်ကျန်633ကိုငါကလည်းကြောက်စမ်းဒီချောင်းထုံးတဲ့ကောင်ကစင်းဝင်သွားပြီပေါ့ဒီမှာသူကထုတ်ပြန်တာကိုဝန်ကြီးပြေးပြီးလုပ်တော့ခါကျတော့စင်းမထွက်သေးဘူးစင်းကအခုတော့ဒီသေးထွက်လာတာ
ပုဂ္ဂိုလ်ဝင်ငွေရစင်းကိုအတိအကျပြန်ရနိုင်ဖို့ရခိုင်မြမအရသာစုကလက်ထက်ကလေးကကြိုးစားနေကြတာဖြစ်တယ်လို့လည်းလုပ်ငန်းရှင်တွေကပြောပါတယ်။ဒါပေမဲ့လည်းအခုလောက်တင်းတင်းကြပ်ကြပ်ကြီးတော့မဟုတ်ပါဘူး။တချို့ကုမ္ပဏီတွေအနေနဲ့ပုဂ္ဂိုလ်ရနိုင်ငံသားငွေကိုပြပမှာပဲပြန်ရောင်းချတာရှိသလိုပြပဗန်တွေမှာပဲတင်းစီထားတာလည်းရှိပါတယ်။ဒီစင်းတွေကိုကုမ္ပဏီတွေကအတိအကျစင်းရှင်းဖို့စစ်ကောင်စီဘက်ကနေပြီးတော့လူလာနေတာပါ။ကုမ္ပဏီတချို့ဟာပုဂ္ဂိုလ်ဝင်ငွေအားလုံးပြန်မရသေးတဲ့အတွက်မြမအာဏာပိုင်တွေဘက်ကအတင်းကျပ်စင်းရှင်းခိုင်းမယ်ဆိုရင်တော့နိုင်ငံသားငွေကိုပြင်ပကနေအစားထိုးပြီးတော့ဝယ်ယူရမှာဖြစ်ပါတယ်။ဒါကြောင့်မလို့လေအမေရိကန်ဒေါ်လာဈေးကဈေးကွက်မှာပြန်ပြီးတော့တက်သွားနိုင်တဲ့အခြေအနေမှာရှိပါတယ
်။ဘုရားတကယ်လို့ဒါကြီးကိုဒီလိုပြောနေလို့ဒေါ်လာလေးပြန်ပါလေ။ကျွန်တော်အမြင်အရအဲ့လိုမြင်တယ်။တကယ်တမ်းမရှိမနေလို့လည်းဆိုရင်လောက်ရမယ်ဆိုရင်တော့သူကလည်းကုမ္ပဏီပိတ်သိမ်းတာအကြောင်းမို့လူကြီးလိုက်မှဆိုပြီးတော့ရောက်အောင်ဒီဒေါ်လာပြန်ပြီးတော့ဈေးကွက်ကိုပြန်ရောက်အောင်ပြန်ထည့်ပါလေ။ US ဈေးအမေ US ဒေါ်လာဈေးမှာဆိုရင် US အရကြားရင်ရှားပါမယ်။လိုက်ဝယ်ပါလို့ပေါ့ဈေးတက်နိုင်တာလို့ဒါမျိုးပြစ်လာနိုင်တာပေါ့။
ဒီကိစ္စနဲ့ပတ်သက်လို့ဘူဘိုင်းရဲ့နိုင်ငံသားသုံးွေစီမံခန့်ခွဲမှုဌာနကို VOE ကဆက်သွယ်မေးမြန်းခဲ့ပြီးမြန်မာဖြေကြားခြင်းမရှိပါဘူး။ကုမ္ပဏီတွေအနေနဲ့ပို့ကုန်ကရထားတဲ့နိုင်ငံသားငွေကိုပြည်တွင်းကပုဂ္ဂလိကဘဏ်တွေမှာသတ်မှတ်ထားတဲ့ကျပ်ငွေလဲနှုန်းအတိုင်းပြန်လည်ပေးသွင်းရမှာဖြစ်ပါတယ်။ဒါလို့လဲတာမှာပြင်ပကျပ်ငွေပေါက်ဈေးထက်နည်းနေပြီးတော့ပြီးခဲ့တဲ့လပိုင်းကဒေါ်လာကိုကျပ်100နီးပါးလောက်နင်းလာခဲ့တဲ့အကြောင်းလဲလုပ်ငန်းရှင်တွေကပြောပါတယ်။
ဒီလိုမျိုးအဓိကတော့ကျွန်တော်ကဒီပို့ကုန်ပို့ပြီးတော့ဘဝကြီးကိုပြန်ဆင်းရတဲ့စီးနေရတယ်ရှိတယ်။ဒီလိုရတာတက်နေပြီ။ဒီလိုပုံကြီးရတဲ့အတိုင်းဘဝကြီးမသေးမနဲ့ပြီးသွားပါပဲ။ဒီလိုမျိုးတော့ဘာလို့မှခံနေတဲ့အချိန်ကနေတွေ့နေတယ်ကြာတော့ပြောင်းရေးကျင်းလို့တော့ဆင်းရတာမျိုးဖြစ်နေတယ်။အခုမှပြတဲ့ရတော့လူရောရောဒီလိုကလောရအောင်ခက်တာသူတင်လို့ဘာလို့ဆိုလဲရေတော့တော့မေးလို့ရတယ်ဒီလိုလေရေလို့ဒီလိုတော့ဒီလိုလောရအောင်နည်းနည်းခက
်ချိုးလုံလားရှင်ဒေါက်တာဆူထွန်းပြောသွားတာပါပို့ကုန်ငွေစင်းမရှိရသေးပဲကြံနေတဲ့ကုမ္ပဏီ663ခုကင်ထားတဲ့ဝင်ငွေပပနာကအမေရိကန်ဒေါ်လာ986တန်းကျော်ရှိတယ်လို့ဘူဘန်ကထုတ်ပြန်ပါတယ်ပို့ကုန်ရဝင်ငွေကိုသတ်မှတ်ကာလတစ်ခုတည်းမှာဘဏ်ကဖြတ်တဲ့ဈေးတိုင်းမဖြစ်မနေရောင်းချရတာပို့ကုန်လုပ်ငန်းရှင်တွေဘက်ကလည်းဒေါ်လာငွေကိုဝယ်ပြီးတဲ့အခါမှာတခြားငွေစင်းတစ်ခုကိုလွှဲပြောင်းရောင်းချခွင့်မရှိတာဒီလိုအကန့်အသတ်တွေကြောင့်ဈေးကွက်ရဲ့အခြေအနေနဲ့ကိုက်ညီမှုမရှိတဲ့အကြောင်းလဲလုပ်ငန်းရှင်တွေကဝန်ကံပြောဆိုကြပါတယ်ခင်ဗျာ
ဒါကတော့ပို့ကုန်ရဝင်ငွေစင်းကိုတင်ပြပေးဖို့ကုမ္ပဏီ600ကျော်ရဲ့စီးရီးဗဟိုဘဏ်ကထုတ်ပြန်လိုက်တဲ့သတင်းကိုသားညီမှုပြောပြပေးခဲ့တာဖြစ်ပါလိမ့်ရှင်